နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ဟာရှေ့သတင်းပတ်ထံမှာစင်ကာပူနိုင်ငံကိုတိုက်အောင်မှာဖြစ်ပါတယ်။စင်ကာပူဝန်ကြီးချုပ်လီဆန်လင်းကဖိတ်ကြားချက်အရတိုက်အောင်မှာဒီကြီးစင်စတင်မယ်ရှင်း။အတိအကျမသိရသေးပေမဲ့ဒီစမတင်းနေမှာတော့ပြင်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံမှာဧပြီလတည့်ရက်စုဝတ်တက်လာခဲ့ပြီးတဲ့နောက်ပိုင်းအာရှကောင ခဲ့တာဖြစ်ပါတယ်ဒီကိစ္စမှာပဲနိုင်ငံခြားရပ်ပေါင်း30ဗီဇာကင်းလောက်ခွင့်အစီအစဉ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးတာဝန်နိုင်ငံကလက်မှတ်ကိုင်းဆောင်သူတွေအတွက်ဗီဇာကင်းလောက်ခွင့်ရပ်ပေါင်း30နေထိုင်ခွင့်ပြုမယ်အစီအစဉ်ကိုဒီဇင်ဘာ1ရက်နေ့မှာစတင်မှာပါအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့မြန်မာနဲ့စင်ကာပူနိုင်ငံတို့ဟာဒေသတွေမှာအပြန်အလှန်စီးပွားကုန်သွယ်မှုတွေနဲ့အနိကပူးပေါင်းဆောင်ရွက်နေတဲ့နိုင်ငံမှာစင်ကာပူမှာမြန်မာနိုင်ငံသားတိုင်းနဲ့ချင်းနေထိုင်လုပ်ကိုင်နေကြတာဖြစ်တယ်လို့မြန်မာနိုင်ငံရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုတွေမှာလည်းအရေးပါတဲ့နိုင်ငံမှာ2016အောက်တိုဘာအထိအမေရိကန်ဒေါ်လာ15ဘီလျံကျော်ရင်းနှီးမြှုပ်နှံမှုရှိနေလာမှုစင်ကာပူကတရုတ်နိုင်ငံပြီးရင်မြန်မာနိုင်ငံရဲ့ဒုတိယမြောက်ရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံမှာစင်ကာပူနဲ့မြန်မာနိုင်ငံကတန်တမာဆက်ဆံရတာ1966ခုနှစ်မှာစတင်ခဲ့တာမှုအခုဆိုနှစ်ပေါင်း50ပြည့်ခဲ့ပါပြီ